Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မတ်လ23ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်။ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာရောအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံထားတဲ့ပြည်တော်စုယူကန်တရားသူကြီးနီးကောဆက်ကိုတာဝန်ပေးခံဖို့ထက်တော်တော်ဒီကနေ့ဒုတိယနေ့ဖြစ်ဆက်လက်ကြားနာမှာဖြစ်ပါတယ်။ UN နိုင်ငံဘက်ကမြို့မှာကာဗွန်ပေါက်ကွဲမှုကြောင့်လူ20ယောက်သေဆုံးသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့တူညင်ပြမှာပါ
။ကောင်းပါပြီရှင်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုက်ဒေသပြန်လည်ထူထောင်ရင်းနဲ့ပတ်သက်ပြီးကြားကြဖို့ရှိတာကတော့
ခုစဉ်တော့ဒီစီးပီလီယံနဲ့တော့မရနိုင်တော့ဘူးပေါ့။ကျွန်တော်တို့အနည်းဆုံးတော့5ပြည်ရာ10ပြည်ရာတော့ရမှာလေကျွန်တော်တို့ဒေတာပြန်လဲစီကောင်ကြီးဆိုတာပြန်
လောက်ကံမြို့နယ်ကပြည်သူလွတ်တော်ကိုစလဲဦးကျော်နေနိုင်ပါရှင်ပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလို့သမားနှစ်သားစဉ်တင်ဆောင်လာတဲ့စပို့ကဖမ်းမိတဲ့တဲ့နဲ့ဆရာတော်ဦးဝရီသူနဲ့မဘာသာအဖွဲ့တို့အပေါ်မစီမလျော်ပြောတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောင်တည်င်းဌာနအက်ဒီတာချုပ်ကိုဆွေဝင်းကိုရန်ကုန်မှာတရားစွဲတဲ့တဲ့နဲ့အတူအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့နိုင်ငံပေါင်း68နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ညီလာခံတရားကျင်းပမဲ့တဲ့တွေကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တွေကိုကောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားဝင်ချုပ်တရားသူကြီးဖြစ်ရာထားခံထားတဲ့ပြည်သူ့ယူကန်တရားသူကြီးနီးကောဆက်ကိုတာဝန်ပေးခံဖို့ထက်တော်မှာဒုတိယနေ့ဖြစ်ချမ်းသာမှာသဘောထားအကြီးအကျယ်ကွဲလွန်နေတဲ့ထက်တော်ကော်မတီရဲ့မိကုံးတွေကိုရင်ဆိုင်ရဖို့ရှိနေပါတယ်ထက်တော်တရားရေးကော်မတီမှာတင်းလာနေကချမ်းသာဝယ်စတင်ရမှာတော့ Republican ကိုယ်စားလှယ်ကတရားသူကြီးကောဆက်ရှင်တရားရေးဆိုင်ရာ Conservative တွေးခေါ်တွေပေါ်ချစ်ချစ်ပြောဆိုပေမဲ့အတိုက်ခံ Democrat တွေကတော့နိုင်ငံတော်တရားဝင်ချုပ်မှာ Corporation ကြီးလုပ်ငန်းတွေဘက်ကိုရင်းနဲ့တရားသူကြီးပုံမှန်အားကောင်းလာမှာစိုးရိမ်တဲ့သဘောထားကိုပြောဆိုခဲ့ကြတာပါထက်တော်တရားရေးကော်မတီဥက္ကဋ္ဌ Charles Grassley ကတော့တရားစီရင်ရေးမှာတိကျလွတ်လပ်ဖို့ပါဝင်အာဏာကိုယ်ရှင်သုံးတဲ့စနစ်ကိုအခိုင်အမာယုံကြည်သူဖြစ်တဲ့တရားသူကြီးဖြစ်နေပြောဆိုသွားခဲ့ပါတယ်ကျန်းသာပွဲပထမနေ့မှာပဲပြောကြားခဲ့တဲ့အချိန်မှာတော့တရားသူကြီး Concept ကတော့တရားသူကြီးတူဖြစ်တာဝန်ထမ်းဆောင်တဲ့အခါနိုင်ငံတော်တရားရုံးချုပ်နဲ့လူမှုကိုယ်စားလှယ်ကဥပဒေကိုချမှတ်ရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်ဖို့အခြေခံတွေအနေနဲ့လည်းဥပဒေကိုမှန်မှန်ကန်ကန်ကျင့်သုံးဖို့တမာတမတ်ချရတဲ့တရားသူကြီးတွေအနေနဲ့အများပြည်သူအမှုခင်းနေမှာဥပဒေကိုတိကျကျလိုက်နာဆောင်ဖို့သူကိုယ်သူသတိပေးလို့ရှိတယ်လို့လည်းပြောဆိုထားပါတယ်တရားသူကြီးကွန်ဆက်ရှင်အနေနဲ့တရားရေးကော်မတီတွေရဲ့တိုင်းရဲမိကုံးတွေကိုအနည်းဆုံး၂ရက်ရင်ဆိုင်ဖြေချသွားမှာပါဒီနောက်မှာတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ထက်တော်တစ်ခုလုံးရှိမှမှာဆုံးဖြတ်တဲ့မတင်ကိုကော်မတီကလဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ
်မနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကလက်ရှိသမ္မတဒေါ်နယ်ထရမ့်ရဲ့ဖုန်းတွေကိုကြားဖြတ်ခိုးနှောက်ထောင်ခဲ့တယ်လို့စွပ်စွဲနေတာတွေအတွက်အထောက်အထားမရှိဘူးလို့ပြည်ထောင်စုစစ်သန်းစစ်ဆေးရေးဘီရို FBI အကြီးအကဲကတုံ့ပြန်လိုက်ပါတယ်။နယူးယောက်ကထရမ့်တာဝါမှာဖုန်းခိုးနှောက်ထောင်ခဲ့တယ်လို့သမ္မတထရမ့်က Twitter ကနေခုလိုစွပ်စွဲလာနေပေမဲ့သက်သေပြရစရာမရှိဘူးလို့အောက်လွတ်တော်ထောက်လွှင့်ရေးကော်မတီဌာနဘက်မှ FBI ညွှန်ကြားမှု James Comey ကမနေ့ကထုတ်ပြောလိုက်တာပါ။ဒါအပြင်ယူကော့ဘွဲမှာထရမ့်အနိုင်ရဖို့အတွက်ထရမ့်စီယုံရဲ့အဖွဲ့ဝင်တွေနဲ့ရုရှားအစိုးရတို့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို FBI ကဆက်စုံစမ်းနေတယ်လို့လည်းသူကဆက်ပြောသွားပါတယ်။ဂျာနာဘွဲမှာထော်လင်းကော်မတီအဖွဲ့ဝင်တွေအမတ်တွေရောထော်လင်းအကြီးအကဲတွေကပါထရမ့်ဆဆဲချက်တွေအတွက်အထောက်အထားမရှိဘူးလို့ပြောခဲ့ကြပေမဲ့အိမ်ပြည်တော်ပြောခွင့်ရကတော့ဒီဆဆဲချက်ကိုယုတ်သိမ်းမှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်။အိမ်ပြည်တော်ပြောခွင့်ရရှောင်းစပိုက်ဆာကဆက်ပြီးပေါ်ထုတ်ဖို့လိုနေတဲ့ကိစ္စတွေအများကြီးရှိနေတယ်လို့ဆွေးနွေးရမယ့်သတင်းချက်လက်တွေလည်းအများကြီးရှိနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။ FBI အကြီးအကဲကတော့အမေရိကန်ရွေးကောက်ပွဲရလဒ်တွေပေါ်တက်ရောက်အောင်ရုရှားကဆောင်ရွက်ခဲ့တာတွေပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့အထူးလျှို့ဝှက်ချက်ဖြစ်တဲ့အတွက်အသေးစိတ်ကိုတော့ပြောလို့မရဘူး။ဒါပေမဲ့လွှတ်တော်အမတ်တွေကတော့တကားပိတ်ရှင်းပြလာခဲ့တယ်လို့ပြောသွားခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အရေးဝန်ကြီးချုပ်ဟေရာအယ်ဘာရီရိုနူအင်ဂျီရောမှာတင်ဆက်လာနေကပထမဆုံးအချိန်လူချင်းတွေ့ဆုံရမှာအဲဆစ်သွေးကြွတွေပေါ်နှစ်နိုင်ငံပူးတွဲဆက်ဆင်နေရတယ်ကိုချီချူစကားပြောကြားခဲ့ကြပါတယ်။အဲဆစ်ဆွေးရောက်ဖွဲ့ဟာအန်ဒီရဲ့ကြီးမားတဲ့ရန်သူဖြစ်ပေမဲ့လည်းအနံ့ယူချင်မုန်းနိုင်တယ်လို့ယုံကြည်ကြောင်းတွေ့ဆုံမှုပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။ UN တပ်ဖွဲ့တွေကအဲဆစ်သွေးကြွတွေပေါ်အောင်မြင်မှုတွေရရှိနေချိန်မှာပဲ UN နိုင်ငံကနေအချမ်းဖက်ဝါဒကိုအမြင့်ပြုတ်ဖယ်ရှားပြီး US စစ်တပ်နဲ့အရေးကြီးတဲ့တခြားဖွဲ့စည်းတွေတောင်းတင်းခိုင်မာရေးရရှိလက်တွဲကျူးကွန်းတော့ခေါင်းဆောင်လို့သဘောတူခဲ့ကြောင်းလည်းပြောဆိုကြပါရယ်အမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြော စစ်ကူတွေနဲ့အတူရွေးတက်ဖွဲ့တွေကတော့အဲစစ်သွေးကြွေကိုမြေပြင်စစ်ပွဲတွေဆင်နွှဲနေတာပါ။နှစ်တလောစစ်စင်ရေးတွေအတွင်း2014နှစ်လပိုင်းလောက်မှာစစ်သွေးကြွေတည်ယူသွားခဲ့တဲ့မူဆူမျိုးကိုပြန်လည်တည်ယူနိုင်မှုလဲအဓိကပြင်မှတ်ထားစူးစမ်းနေကြပါတယ်။ဒီနေ့လာနေ့တွေ့ဆုံမှုမတိုင်ခင်မှာပဲသမ္မတ Trump ကတော့အဲစစ်ပွဲတွေကိုချေမှုန်းရင်းနဲ့အမေရိကန်တပ်ဖွဲ့တွေအများစုကိုပြန်လည်ရုတ်သွင်းခဲ့ပြီးတဲ့နောက်ကြုံနေရတဲ့အခြေအနေကိုအဓိကဆွေးနွေးဖို့ရည်ရွယ်ထားကြောင်းပြောဆိုထားပါတယ်။
အီရတ်နိုင်ငံမြို့တော်နာကနားမှာအသေးခံကားဖုံးခွဲမှုကြောင့်အနည်းဆုံးလူပေါင်း23ဦးသေဆုံးပြီးနောက်ထပ်45ဦးဒဏ်ရာရသွားခဲ့တယ်လို့အီရတ်အရာရှိတွေကပြောလိုက်ပါတယ်။ဘဂဒတ်မြို့တော်ရဲ့စီးပွားရေးအချက်အချာကြားတဲ့ပိုင်းမှာမနေ့ညကဖြစ်ခဲ့တဲ့ဒီကားဖုံးခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အကြံဖက်အဖွဲ့ကကြေညာလိုက်ပါတယ်။ဒီစစ်သွေးကြွတွေအနေနဲ့အီရတ်နိုင်ငံဒုတိယအကြီးဆုံးမြို့မိုဆူးကိုထိန်းချုပ်နိုင်မှုအားကျလာတဲ့အမျှမြို့တော်ဘဂဒတ်နဲ့အခြားမြို့ကြီးတွေမှာအလားတူဖုံးခွဲတိုက်ခိုက်မှုတွေပြစ်လွတ်လာခဲ့ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ဘုံကွယ်မှုဟာဘက်ဂရက်မြို့တော်ရဲ့နောက်တောင်ပိုင်းစီးပွားရေးချက်ချာကြတဲ့အမေရိကန်ကမှညနေပိုင်းလူသွားလာများချိန်မှာဖြစ်သွားခဲ့တာပါ။ IS Islamic ဂျန်ဖက်သူတွေအနေနဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာစစ်ရေးဆုံးရှုံးမှုတွေကြုံခဲ့ရပြီးအီရတ်နိုင်ငံအတွင်းသူတို့အရင်ထိန်းချုပ်ထားနိုင်ခဲ့တဲ့နေရာ60ရာခိုင်နှုန်းကျော်ကိုလက်လွတ်ခဲ့ရပါတယ်။အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွှန်ပေါင်းတပ်ဖွဲ့တွေကြောထောက်နောက်ခံပေးတဲ့အီရတ်ဆိုရတပ်ဖွဲ့တွေအနေနဲ့အခုချိန်မှာမိုဆူးမြို့ကြီးကိုပြန်သိမ်းကပိုက်နိုင်ဖို့နီးကပ်လာနေပြီးမကြာခင်မှာတိုက်ပွဲတွေပြင်းထန်ရှိဖို့မှန်းဆနေကြပါတယ်ခင်ဗျာ
UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 6683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့မကြာခင်ကအာရှခီးစဉ်ပေါ်မြောက်ကိုရီးယားကပြစ်တင်ဝေဖန်လိုက်ပြီးပိတ်ဆို့တံခတ်မှုတွေလှုပ်ဆောင်လာရင်အင်ပါယာဝါဒကျဆုံးစေရမယ်လို့လည်းဒီကနေ့ပဲပြောဆိုချင်းချောက်လိုက်ပါတယ်။နိုင်ငံပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ကဖော်ပြတဲ့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မစ်ဆိုင်းလုံးအစီအစဉ်ရဲ့တစ်စိတ်ပိုင်းဖြစ်မကြာခင်ကဂျက်အင်ဂျင်စမ်းသပ်မှုရဲ့လက်ဆက်တဲ့ရလဒ်တွေကိုကဘာကြီးမကြာခင်ကိုယ်တိုင်တွေ့မြင်ရလိမ့်မယ်လို့ပြောဆိုခဲ့တာပါ။ဒီရဲ့သတင်းပတ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတလာဆန်ကတော့စစ်ရဟအသုံးပြုအပါဝင်မြောက်ကိုရီးယားအရေးကိုကိုက်တွယ်နိုင်မဲ့နီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းပြောဆိုထားပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့သက်ဆိုင်သူတွေအားလုံးအနေနဲ့အခြေအနေကိုတည်ငြိမ်နဲ့ဖြေရှင်းရဖို့နဲ့ကိုရီးယားကျွန်းဆွန်မှာနျူကလ িয়ার ကင်းရှင်းလမ်းကြောင်းမှန်ပေါ်ပြန်ရအောင်ကြိုးပမ်းဖို့လည်းဒီကနေ့ပဲတိုက်တွန်းခဲ့တာပါ။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းအမြဲအကောင့်ထဲပေါင်းပေါ်ဆောင်နေကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရသူဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်မှာမြောက်ကိုရီးယားပေါ်တက်ခတ်ရေးရုံမှုပါဝင်တယ်လို့သက်ဆိုင်သူတွေအားလုံးစွန့်နေညီနေဖြေရှာဖို့လည်းပါဝင်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရသူကဒင်းတောက်တီရဲ့မင်းမြန်ချက်ကိုဖြေချရမှာထည့်သွင်းပြောကြားထားပါတယ
်။တောင်ကိုရီးယားနိုင်ငံမှာတော့ယာရုကထုတ်ပယ်ခံခဲ့ရတဲ့သမရပတ်ကွန်ဟေကဒီနေ့တရားရုံးမှာလက်ဆမှုနဲ့စစ်ဆေးခံခဲ့ရပြီးပြည်သူတွေကိုပထမဆုံးတောင်းပန်လိုက်ပါတယ်။တောင်ကိုရီးယားမှာပထမဆုံးယာရုကထုတ်ပယ်ခံခဲ့ရတဲ့ရွေးကောက်ခံသမ္မတပါကနေနဲ့တရားရုံးကိုလာရောက်ချိန်မှာပြည်သူတွေအတွက်ကျွန်မဝမ်းနည်းပါတယ်လို့တောင်းပန်လိုက်ပါတယ်။တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကနေဒီလအစောပိုင်းမှာယာရုကနေပယ်ချခံခဲ့ရတဲ့သမ္မတပါကတရားဥပဒေရှင်းပေါ်မှာတစ္ဆာရှိရှိစစ်ဆေးခံမှာပါလို့ဆက်ပြောခဲ့ပါတယ်။သမ္မတဟောင်းပါကနေနဲ့သူနဲ့ရေရှည်လက်တွဲလာခဲ့တဲ့တငယ်ချင်းချွိုင်ဆွန်စင်းနဲ့ပေါင်းပြီးကုမ္ပဏီတွေအနေနဲ့မျက်နှာသာရဖို့သူနဲ့နှီးစပ်တဲ့ဖောင်ဒေးရှင်းအဖွဲ့တွေကိုအမေရိကန်ဒေါ်လာ80အလူငွေထက်ပေးဖို့ဖိအားပေးခဲ့တယ်လို့လွှတ်တော်အမတ်တွေကဆွဆွဲပြီးခုလိုယာလူကထုတ်ပယ်ခံရတာပါ။သမ္မတဟောင်းပတ်အနေနဲ့ငွေမတရားတောင်းမှုလက်စားမှုနဲ့အခြားယာဇဝတ်ပြစ်မှုတွေနဲ့တရားစွဲခံရဖို့ရှိနေပါတယ်။ဒါပေမဲ့သူကတော့ဒီပြစ်မှုတွေအလုံးကိုညှဉ်းဆဲထားပါတယ်။တောင်ကိုရီးယားမှာစီးပွားရေးကြောင်းလဲတွေလုပ်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းပတ်ချုံကြီးရဲ့သမီးဖြစ်တဲ့သမ္မတဟောင်းပတ်ပြုတ်သွားတာကြောင့်သမ္မတတွေရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာလုပ်ဖို့ကြေညာထားပါတယ်ခင်ဗျာ။
ရှိတော်အရှာဒေသကတက္ကစီငါးကားဝန်ဆောင်မှုလုပ်ငန်းတွေမှာနာမည်ကျော် Uber ကုမ္ပဏီနဲ့အဓိကပြန်မဲ့ဖြစ်တဲ့ Grab ကုမ္ပဏီကမြန်မာနိုင်ငံမှာဒီကနေ့ပဲလုပ်ငန်းတွေစတင်လိုက်ပါတယ်။မြန်မာနိုင်ငံရန်ကုန်မြို့မှာအငားရင်မောင်းနှံမှာတချို့နဲ့ပထမဆုံးအချိန်စတက်ပြေးဆွဲခဲ့တာဖြစ်ပြီးလုပ်ငန်းတွေကိုတဖြည်းဖြည်းတိုးမြင့်သွားမယ်လို့လည်းကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှိတော်အရှာဒေသမှာခုနှစ်နိုင်ငံမြောက်ဖြစ်ရန်ကုန်မှာဒီကနေ့စတင်လိုက်တဲ့ Grab တက္ကစီလုပ်ငန်းဟာစင်ကာပူ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တို့မှာလည်းလုပ်ငန်းတွေလုပ်ကိုင်နေတာပါ။လုပ်ငန်းအစဖြစ်ရန်ကုန်မှာစတင်ပြေး ဒီဆွေရမှာရေမောင်းနေဝန်ဆောင်မှုနဲ့တက္ကစီကားတွေဘေးရနေခင်ရှင်စံညမီဖို့အဓိကအယုံဆိုင်ဆောင်ရွက်သွားမယ်အကြောင်းလဲကုမ္ပဏီရဲ့ဈေးကွက်ဆိုင်ဒုက္ခချေရဲကိုကကြေညာချက်မှာပြောဆိုခဲ့ပါတယ်ဂရပ်တက္ကစီလုပ်ငန်းရဲ့အဓိကပြန်ပြန်လဲဖြစ်ရှစ်တောင်ရှစ်နိုင်ငံ၆နိုင်ငံမှာလုပ်ငန်းတွေလုပ်ကနေတဲ့ဥပါကတော့တတော်များများနိုင်ငံမှာလုပ်ငန်းတွေမရှိသေးပေမဲ့မကြခင်မှာဝန်
န်အကျွေးစည်းတွေတထောင်နီးပါးစားမိပြီးဒီနေ့သိဆုံးသွားခဲ့ပါတယ်။ဒီလေးမကြီးရဲ့စာရင်တွေကနေအကျွေးစည်းတွေကိုဖယ်ရှားပစ်ဖို့ခွဲစိတ်မှုပြုလုပ်ပြီးနှစ်ပတ်ကြာမှအခုလိုသိဆုံးသွားခဲ့ရတာပါ။ဘာကမျိုးချီလာလကွန်တက်ကတူတိရစ္ဆာန်စေကူတာရေးဌာနကပမောက္ခကဒီလေးကြီးသိဆုံးခဲ့ရတဲ့အကြောင်းကတော့ဒီအကျွေးစည်းတွေကြောင့်သွေးစိတ်တက်သွားလို့ပါလို့ဆိုလိုက်ပါတယ်ခင
်ဗျ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ pubis.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ရှင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုပြန်လည်ထူထောင်မယ်ဆိုရင်အနည်းဆုံးကျန်ဝင်တန်5000လောက်လိုမယ်လို့လောက်ကိုင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ဖြစ်ထားတဲ့တိုက်ပွဲတွေကြောင့်ဒေသထွက်ကြံတန်းချိန်3သိန်းကျော်ပျောက်ပျက်စီးသွားတဲ့ကြောင်းလည်းပြောပါရယ်ဒီနေ့ထိလည်းတိုက်ပွဲတွေကြိုးကြားဖြစ်နေတော့မှလောက်ကိုင်းဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ
်ဒီလချောင်းနေ့ကစတင်ပြီးထပ်မံဖြစ်ပွားခဲ့တဲ့လောက်ကိုင်းဒေသတိုက်ပွဲကြောင့်လူ3000ကျော်လောက်နေရွှန့်ခွာတင်းရှောင်နေရသလိုဒေတာရင်းမှာနေရင်အဆောက်အုံတွေနဲ့အဓိကစိုက်ပျိုးတဲ့ကြံကင်းတွေနဲ့ပျက်စီးဆုံးရှုံးတာတွေရှိနေပါတယ်2015ခုနှစ်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လောက်ကိုင်းမြို့မှာဒီတစ်ကြိမ်တိုက်ပွဲတွေကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်မယ်ဆိုရင်ကျပ်ငွေ5000လောက်လိုအပ်နိုင်ကြောင်းလောက်ကိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပြောပါတယ
်ဒီတော့ကျွန်တော်တို့ဒီပြည်ညာတော့ရောက်ကျွန်တော်တို့နိုင်ငံတော်သမ္မတရဲ့ဒီတန်းရံမုံကိုကျွန်တော်တို့တင်လို့ရှိတာပေါ့ခုစဉ်တော့ဒီ7ပြည်ညာနဲ့တော့မရနိုင်တော့ဘူးပေါ့ကျွန်တော်တို့အနည်းဆုံး5ပြည်ညာ10ပြည်ညာတော့ရမှာလေကျွန်တော်တို့ဒေတာပြန်လဲစီကောင်းကြီးဆိုတာပြန်ပြီးလုပ်နိုင်မှာ
2015ခုနှစ်တိုက်ပွဲတွေအပြီးမှာနေရပြန်များသူတွေနဲ့နေအိမ်ပျက်စီးဆုံးရှုံးသူတွေအတွက်အိမ်အလုံး1400ကျော်တိစောက်ဖို့ရာထားခဲ့ပြီးအခုအခါအိမ်အလုံး400ကျော်တိစောက်ပြီးစီးပြီးဖြစ်ပါတယ်ဒီအတွက်နိုင်ငံတော်သမ္မတရဲ့တည်ထောင်ရန်ပုံငွေကနေတန်း3000ရရှိဖို့လွှတ်တော်မှတင်ပြထားသလိုဒေတာဦးစီးဖွဲ့ကလည်းစာတင်ဖို့ပြင်ဆင်နေချိန်မှာတိုက်ပွဲတွေထပ်မံဖြစ်ပွားလာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲကြောင့်ခုတ်ပြီးသားကြံတန်းချင်း2သိန်းလောက်ဆုံးရှုံးကြောင်းလဲဦးကျော်နေနိုင်ကအခုလိုဆက်ပြောပါတယ်
။ဆန္ဒနာမှုတို့ကျွန်တော်တနေ့ကိုတန်းချင်း၄သိန်းလောက်ဆက်ဟောကျွန်တော်ရဲ့5ပုံ3ပုံတော့ကျွန်တော်ထုတ်ဖို့ကြံတယ်ပယ်ဖို့ကြံတယ်ထုတ်ပြီးသားတွေရေးတယ်ကျွန်တော်ပယ်ရဲ့လို့ဆိုအကုန်လုံးကဟို၆ပြီးမှအကြီးဆုံးအောင်မရှိတော့တိုင်ချင်းနဲ့ပြောလို့ရှိရင်တော့ကျွန်တော်တန်းချင်းနဲ့တက်လို့ဟောထုတ်ဖို့ကြံတယ်ပယ်ဖို့ကြံတယ်အဆင်ကိုယူဖို့တော့ဒီတစ်ခေါက်တော့နည်းတော့ဒီအဆောက်လေးကျောက်ပြီးတော့ရှိကြတော့ကျွန်တော်ကျန်နေတော့ဒီမှာရွာလေးအများကြီးရှိတယ်အဲ့မှာတော့သူတို့ဝါဝါကိုပြောတယ်လို့ဆိုတော့ကြားတယ်။အချို့ကတော့နီးလောင်တယ်
။လောက်ကင်ဒေတာကပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့လောက်ကင်စည်းရုံအုပ်ဒေါက်တာအောင်မြင့်ထွန်းကတော့လောက်ကင်မျိုးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။လောက်ကင်တော့မင်းညားတော့ဟာသူတို့တွေဥစ္စာဘက်ကနေ107နေတော့သူကမျိုးထဲမှာတော့ပြက်ခတ်မှုတွေရှိတယ်ကြာ။ခုဒီမနက်တော့ဟိုတိုက်ပွဲတော့ပြန်ဖြစ်နေပြန်ပွင့်နေကြာ။ဟုတ်ကဲ့ပြက်ခတ်မှုတွေတော့ရှိတယ်။တော်တယ်တော့ကျွန်တော်တို့ဒီရန်ကုန်တိုင်းဖက်တီမှာဖြစ်နေရပြဟုတ်မနေ့ကတော့တို့ဘက်ကနေမှဒီကျွန်တော်တို့မြို့ထက်ဘက်ကိုဟို107နေနေဖြစ်နေရ
လောက်ကင်မြို့မှာကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတဲ့
မနေ့ကတော့ကျွန်တော်တို့တွေဟိုကုညီလိုနေတဲ့လူတွေကိုကျွန်တော်ဒီအာမပိုင်ဖွဲ့စည်းနေပြီးပေါင်းပါပြီဟုတ်ဒီကိုကမ်ပရိုက်တာဖောင်ဒေးရှင်းတို့ကျွန်တော်တို့ဒီညီမနိုင်ငံတက်စီနေတဲ့တော့အဲလူမှုရေးတင်ဖွဲ့ရေးနောက်ပြီးတော့ဖိနာရှင်ပြည်တွင်းနဲ့တော့ပူးပေါင်းမှဆောင်ရွက်နေပါပြီကျွန်တော်တို့ရှိရောက်လာတဲ့လူတွေကိုအတိအကျတော့ဒီကောင်မအခဲ့ရလူများတော့ဒီလိုဆောင်ဝင်မကောင်းတာတွေဖြစ်တဲ့အဲဒီဆောင်ရွက်မှုတွေပါဒီစီးကောင်ကစီးတန်းတစ်ခုနေတော့ဒီမှာတို့တော့ဆောင်ရွက်မှုတွေပါပါစာတွေတို့တက်ပြီးတယ်နောက်ပြီးတော့ကျွန်တော်တို့ချင်းချောပို့ပြီး
လောလောဆယ်မှာလူ9000လောက်ကိုချင်းရွှေဟော်ဘက်ကိုပို့ဆောင်ပေးထားကြောင်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတော့လောက်ကင်တိုက်ပွဲကြောင့်လူ3000လောက်နေရစွန့်ခွာတင်းရှောင်နေရကြောင်းနဲ့2000လောက်ဟာနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
သ
ကျွန်တော်တို့ရေကိုကုညီလိုလိုနေရလူတွေကိုကျွန်တော်ဒီအာမပိုင်ဖွဲ့စည်းနေတယ်ခင်ဗျာကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြတဲ့ခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြင့်မတည်ငြိမ်မှုတွေကြောင့်နေစားကုံသွေးရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကန်မျိုးရဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ data ဖွံ့ဖြိုးရေးကိုလောက်ကင် data ရဲ့မတည်ငြိမ်မှုတွေကနေဘလောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0112312554ဖြစ်ပါတယ်ဆွေးနွေးလို့ရတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့ရတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ဒီနေ့ည9:00နာရီဆွေးနွေးမဲ့တရားရည်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်။ဆရာတော်ဦးဝီရသူနဲ့မဘာသာအဖွဲ့တို့အပေါ်မစီမလျော်ပြောရဲဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောက်သတင်းဌာနအယ်ဒီတာချုပ်ကိုဆိုဝင်းကိုရစသက်ကြီးဥပရေပုံမှန်တစ်ခုခုနဲ့အရေးယူပေးဖို့ကြောက်တရာတရားရုံးမှာအမျိုးသားတူကဦးတိုက်လျှောက်ထားလိုက်ပါရစေ။အဲ့ဒီတိုင်ကြားချက်ဟာတိကျတိချမှုမရှိပဲဥပရေကိုလိုသလိုဆွဲယူပြီးတော့တိုင်ကြားထားရတာဖြစ်တယ်လို့ကိုဆွေဝင်းရဲ့ဥပရေအကြံပေးကပြောပါရစေ။အပြည့်စုံကတော့ဆက်သွယ်မြင်မြန်ထားတဲ့ကိုထက်အောင်ကတင်ပြပို့ထားပါရ
စေ။စစ်တရေးဥပဒေပုံမှန်66ကာကြီးနဲ့တရားဆွဲဆိုပေးဖို့တန်ကြားခံထားရတဲ့မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းကိုအခုတခါထပ်ပြီးရစသက်ကြီးဥပဒေပုံမှန်တစ်ခုခုနဲ့အရေးယူပေးဖို့ကြီးမြင့်နိုင်မျိုးနယ်မှာနေတဲ့ကိုတက်မျိုးဦးကကြောက်တရာတရားရုံးမှာတင်းနှင်လာနေကပဲဥတိုက်လျှောက်ထားလိုက်တာပါ။ကိုတက်မျိုးဦးကိုယ်တိုင်ကတော့သူဟာမဘာသာအဖွဲ့ဝင်မဟုတ်ဘူးလို့တရားဝင်ပြောဆိုထားပြီးဗုဒ္ဓဘာသာဆရာတော်တပါးနဲ့မဘာသာအဖွဲ့ကိုဝေဖန်ပြောဆိုတာတွေကြောင့်သာတရားဆွဲပေးဖို့လျှောက်ထားတာဖြစ်တယ်လို့ဆိုပါရယ်
။သူဟာရဟန်းတစ်ပါးကိုလူတယောက်အနေနဲ့ဟိုပြောလို့မရတဲ့ပါရာဇိကမျိုးဆွဆွဲတယ်။ပြောလို့မရတဲ့အတော်တော်မျိုးဟိုအဖြစ်သားဟိုတည်တံပေးရမယ့်ပုဂ္ဂိုလ်လို့ပြောတာ၏။ပြီးတော့တန်လာအများကြီးဖွဲ့စည်းကြတဲ့ဟိုမဘာသာလိုအဖွဲ့အစည်းကိုဒါအာရမအဖွဲ့အစည်းချိန်မုံပြရမယ်ဘုရားဘာသာဝင်ဟုတ်တယ်ဆိုတော့မဟုတ်တယ်ဆိုတော့ချိန်မုံပြရမယ်ဆိုတာဟာကျွန်တော်ရဲ့ဟန်တော်တွေပေါ့တန်လာတွေပေါ့ကိုအကြီးညိုမဲ့စေနိုင်တယ်လို့ကျွန်တော်တို့ဟိုဘုရားဘာသာဝင်တွေကလည်းဒီယဟန်တန်လာတွေပေါ့ကိုဟိုရှုံချီစိတ်ဝေဝါအောင်စိတ်ထိခိုက်အောင်စိတ်ကနာခြင်းမှုဖြစ်အောင်ပြောရလို့ကျွန်တော်ယူဆတဲ့အတွက်ကိုကျွန်တော်တရားရုံးမှာဥတိုက်လျှောက်ခဲ့တာဟုတ်လား
လက်ရှိမှာဒီလျှောက်ထားချက်ကိုတရားရုံးကလက်ခံထားပြီးတိုင်ညာချက်ခံလို့မရှိမရှိကြောက်တရာရဲစခန်းကစစ်ဆေးတော့မှာပါရဲစခန်းကစုံစမ်းစစ်ဆေးပြီးတာနဲ့တရားသူကြီးထံကိုတင်ပြရပါမယ်တိုင်ကြားချက်အပေါ်မှာထုကြည်ရှင်းလင်းမှုတာဝန်ဝတ္တရားရှိတယ်လို့တရားသူကြီးကဆုံးဖြတ်တယ်ဆိုရင်တော့အမှုကိုဆက်ပြီးတော့စစ်ဆေးမှာဖြစ်ပါတယ်။အဲ့ဒီအဆင့်ထိရောက်မယ်ဆိုရင်တော့ကိုဆွေဝင်းကိုဖန်ဝရန်ထုတ်ထိမ့်သိမ့်ထားမှာဖြစ်ပြီးအချုပ်လွန့်ထုတ်ချေခွင့်တော့ရရှိမှာမဟုတ်ဘူးလို့ကိုဆွေဝင်းရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ဦးခမောင်မြင့်က VOE ကိုပြောသလိုသူ့ရဲ့တုံ့သက်ချက်ကိုလည်းအခုလိုပြောပြပါရစေ
။ဘာသာသာနာကိုညှိုးနှွမ်းစီတယ်လို့တော့သူဖော်ပြထားတယ်။ဘယ်ဘာသာလဲဆိုတာကိုအတိအကျဖော်ပြထားတာမတွေ့ဘူး။နောက်တစ်ခုဘဲပုံပဲနီးညွန့်နှွမ်းစီတာလေဘဲစကားကတော့ဘလို့အ내အိဗယ်ကိုတက်ရောက်စီတဲ့အတွက်ဘဲဘာသာကိုတနည်းပဲပုံညွန့်နှွမ်းစီတယ်ဆိုတာကိုအတိအကျဖော်ပြပြီးတန်ကြားဖို့လိုအပ်တယ်တန်ကြားသူရဲ့တန်ကြားချက်ဒီမူလဥပဒေပြဋ္ဌာန်းချက်ကိုလိုသလိုဆွဲယူပြီးတော့မှတန်ကြားထားတယ်တော့တိကျတိကျမှုမရှိဘူးဆိုတာကျွန်တော်တို့တွေ့တဲ့အတွက်တွေ့ရတဲ့ဇာတ်တည်းဥပဒေပုံမှ295ကကြီးဘာသာတာသနာညွန့်နှွမ်းစီမှုနဲ့ဆက်ဆိုင်နေမရှိဘူးလို့ကျွန်တော်တို့ကောက်ယူသုံးသပ်ပါတယ်
။ပြီးခဲ့တဲ့မက်ရှလ9ရက်နေ့ကလည်းအမျိုးဘာသာသာသနာထင်းထင်းဆောက်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်မဘာသာအဖွဲ့ဝင်တခုဖြစ်တဲ့ဦးကျော်မျိုးရွှေကနေကိုဆွေဝင်းကိုဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်တင်ကြားထားပါသေးတယ်။အခုကြောက်တရာတရားရုံးမှာလျှောက်ထားချက်ဟာလည်းပထမတင်ကြားထားတဲ့အမှုနဲ့ဆက်နွယ်မှုရှိနိုင်တယ်လို့ဦးခမောင်မြင့်ကယူဆပါတယ်
။ကျွန်တော်တဦးတည်းရဲ့အမြင်နဲ့ဆိုရင်တော့ဒါသည်ဆက်နွယ်မှုအတိအကျရှိတယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်ပါတယ်။အကြောင်းလို့ဆိုတော့တန်ကြားချက်မှာပါတာတွေကိုပြန်လည်ပြီးတော့ကျွန်တော်တို့သုံးသပ်လိုက်ရင်အားလုံးကမဘာသာအဖွဲ့စည်းနဲ့ဆက်နွယ်နေတယ်။နောက်တစ်ခါဆရာတော်ဥဝိတူကလည်းပဲမဘာသာအဖွဲ့ရဲ့အရေးပါသောပုစည်းကောင်းဆောင်တစ်ဦးဖြစ်တယ်လို့ယူဆထားတယ်။ဒီအမှုတွေအားလုံးရဲ့ပုဂ္ဂိုလ်ချက်ဒီဆရာတော်ဥဝိတူနဲ့မဘာသာအဖွဲ့အစည်းကိုအခြေခံထားခြင်းဖြစ်ခြင်းကြောင့်ဒါတွေဟာတစ်ဆက်တစ်ဆက်တည်းဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေ။နောက်တစ်ခါရွယ်ချက်ရှိရှိဆောင်ရွက်နေတဲ့ဖြစ်စဉ်တွေလို့ဒီလိုကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်ဗျ။
တန်ကြားသူကိုတက်မျိုးဦးကတော့ကိုဆွေဝင်းနဲ့ပုဂ္ဂိုလ်ရဲ့အရာတစုံတရာအညှို့တင်းမရှိဘူးလို့ပြောတယ်လို့မန္တလေးမှာဆက်သွယ်ဥပဒေပုံမှန်66ခါကြီးနဲ့အရေးယူပေးဖို့တန်ကြားထားတဲ့အမှုနဲ့လည်းမပတ်သက်ဘူးလို့ညှင်းထားပါတယ်။မက်ရှလာရှိရနေကမြန်မာနောင်ရုံးကမှလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကိုဆွေဝင်းရဲ့ပြောဆိုချက်တွေပြည်တွင်းပြည်ပမီဒီယာတို့ကိုဖျက်ချချက်တွေနဲ့ပတ်သက်ပြီးကိုတက်မျိုးဦးကအခုလိုဥတိုက်လျှောက်ထားတာလို့ဥပဒေအကြံပေးပုဂ္ဂိုလ်ဦးခမောင်မြင့်ကပြောပါတယ်။အခုကျော်တရာရဲစခန်းကစုံစမ်းစစ်ဆေးနေတာအဆုံးသက်ပြီးတဲ့နောက်လာမယ့်ဧပြီလ3ရက်နေ့ကျရင်ကျော်တရာမျိုးနဲ့တရားရုံးကစပြီးတော့ဂိုင်းတဲစစ်ဆေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုထိုင်အောင်ပါရှင်ခရော့တိုင်းဖက်ကသတင်းတင်ပြပါမယ်။မြန်မာရွှေပြောင်းအလုပ်သမား24ဦးတင်ဆောင်လာတဲ့ထိုင်းအမြန်စားပို့စနစ်အတွက်အသုံးပြုတဲ့ EMS အလုံးပိတ်ကားကိုထိုင်းမလေးနယ်စပ်ကိုသွားတဲ့လမ်းမှာမတ်လ20ရက်နေ့ကဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အလားတူမတ်လ18ရက်နေ့ကလည်းစူရထာနီခရိုင်တွင်းမှာနေ့ရက်ပြန်တဲ့မြန်မာ60ကျော်ကိုတင်ဆောင်လာတဲ့လူကုန်ကူးသူတွေကိုလည်းဖမ်းဆီးခဲ့ပါသေးတယ်။အပြည့်စုံကတော့ထိုင်းအခြေဆိုင် VOA သတင်းထောက်အမအေးအေးမားကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံသားရွှေပြောင်းလုပ်သမားတွေဟာတနေရာကနေတနေရာရွှေပြောင်းအလုပ်လုပ်ကြဖို့အတွက်ထိုင်းနိုင်ငံစာပို့ဝန်ထမ်းတွေမောင်းနှင်လာတဲ့အမြန်စာပို့စနစ်အတွက်အသုံးပြုတဲ့ EMS ကားအတွင်းမှာခိုးဝဲလိုက်ပါလာခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းကချုံဖုံခရိုင်တွင်းမှာမတ်လ20ရက်နေ့မနက်ပိုင်းမှာတော့မြန်မာ24ဦးကိုဖမ်းဆီးမိခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်ထိုင်းစာပို့လုပ်ငန်းကဝန်ထမ်းတို့ဟာတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတာဖြစ်ပြီးတဦးကိုဘဏ်ငွေ1500စီရရှိခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့မြန်မာရှစ်ပြောင်းလုပ်သားတွေကိုလူကုန်ကူးမှုပုံစံအသစ်တွေညီလန်းအမျိုးမျိုးတွေနဲ့တယ်ဆောင်လာတာဖြစ်တယ်လို့လည်းပြောပြပါတယ်
။ဒီနေ့မနေ့ဆိုတော့နှစ်နာရီမှာကျုံဖော်နားမှာဒီစတိတ်စာအိတ်တွေပို့တဲ့စာတိတ်လုံးလိုက်လုပ်တဲ့အနီရောင်ကားပေါ်မှာယောက်ျား20မိမ၄ယောက်အသက်ရအချင်းတော့အသက်20ကနေ40အကြာမှာရှိတဲ့မြန်မာအလုပ်သမားတွေသူတို့တွေကပချို့ဘက်ကနေပြီးတော့ဟိုက်ရိုင်ဖက်ကိုဟိုသွားတဲ့အလုပ်သမားတွေလို့သိရတယ်။စားတဲ့ကအလုံးပိတ်ကထဲမှာစမိုးစာခုံပချို့ကနေပြီးတော့အဲ့ဟိုက်ရိုင်ဖက်ကိုဟိုက်ရိုင်ဆိုတော့မလေးရနေတဲ့ဖက်ကိုသွားတာ။အဲ့ဒီမှာနေပြီးတော့ညကတည်းကသွားတယ်ဆိုဒီနေ့မနေ့ဆန်နိုင်လောက်မှာအော်ကျုံဖော်နီးမှာဖတ်မိတယ်တွေ့ချင်တာကထိုင်းနိုင်ငံကမှလူကုန်ကူးမှုနည်းမျိုးစုံနဲ့ဖြစ်နေတယ်လူကုန်ကူးခံရတဲ့အကြီးကလူတွေကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေကြီးပါပဲ
မလ18ရက်နေ့တုန်းကလည်းစူရချာနီခရိုင်တွင်းကရာဘာချန်အလုသမား60ကျော်ဟာစကြံနီးတဲ့အတွက်နေရပြန်ဖို့အတွက်လုပ်ရင်းနဲ့ဖမ်းဆီးတာကိုကြုံခဲ့ရတယ်လို့လည်းပြောပြပါတယ
်စူရချာနီကနေပြီးတော့ရာဘာအလုသမားတွေသူတို့တွေကနေပြီးတော့ဘာမှရှိပါဘူးရာဘာရာဒီလေးကုန်ပြီးတို့တော့သူတို့တွေကကြံနီးတာနဲ့ကြံဖို့အတွက်ဆိုပြီးတော့အလုတ်သမားကြီးယောက်ျား30တယောက်မိန်းကလေး30ကလေး4ယောက်သူတို့က65ယောက်16ရက်နေ့မှနေပြီးတော့သူတို့တွေကကန်ရှင်နာပူလူဘက်ကလမ်းကပြန်မယ်ဆိုပြီးတော့သွားတာအဲ့ဒါဖက်ပူကြီးဓာတ်ကြီးဆိုင်မှာဖမ်းမိတယ်16ရက်နေ့ကနော
်ထိုင်းနိုင်ငံတွင်းမှာတင်လေစာလုပ်ငန်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာအလုတ်သမားတွေရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာကဝေဖန်ခံနေရတဲ့ဆိုင်းအစိုးရအနေနဲ့လူကုန်ကူးမှုနှိမ်နှင်းရေးတွေကိုဒီနှစ်ပိုင်းအတွင်းမှာပြင်းပြင်းထန်ထန်လှုပ်ဆောင်လာခဲ့တာပါဒီထဲမှာစစ်တပ်ရဲပါဝင်အစိုးရဝန်ထမ်းတွေကိုပါလူကုန်ကူးမှုတွေနဲ့ပတ်သက်ရင်ဖမ်းဆီးအရေးယူတာတွေကိုလည်းလုပ်ခဲ့ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို PR3 အနှိမ့်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေပြောင်းလုပ်သမားသုံးသန်းထက်မနည်းနေထိုင်လုလုကန်နေတဲ့ထိုင်းနိုင်ငံကိုတော့ PR2 စောက်ကြီးအဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်
။မအေးအေးမှာပါရှင်။ခုတော့နိုင်ငံတကာသတင်းမဲ့ဆက်ရအောင်ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson က IS အကြမ်းဖက်အဖွဲ့ကိုချေမှုန်းရေးအမေရိကန်ဥဆောင်တဲ့ညွန့်ပေါင်းအဖွဲ့ရဲ့ကြိုးပမ်းမှုတစိုက်တရေတာအဖြစ်နိုင်ငံပေါင်း68နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတာဝန်ရှိသူတွေကိုဖိတ်ခေါ်ပြီးညှိနှိုင်းခံတရက်ကျင်းပဖို့ရှိပါတယ်။ဒါ2014ခုနှစ်နောက်ပိုင်းနိုင်ငံ68နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့တစုတဝေးနဲ့ပထမဆုံးအကြိမ်တွေ့ဆုံတာပါ။ဒီနေ့ညီလာခံအနေနဲ့အီရတ်နဲ့ဆီးရီးယားမှာခြေကုပ်ယူထားတဲ့လက်ကျန် IS အကြမ်းဖက်သမားတွေကိုချေမှုန်းရင်းနဲ့ IS အဖွဲ့အခွဲတွေပူးပေါင်းကြံစည်သူတွေနဲ့ကွန်ရက်တွေကိုဖိအားတိုးပေးဖို့အတွက်နိုင်ငံတကာကြိုးပမ်းမှုကိုအရှိန်မြင့်တင်ဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ VOA သတင်းထောက်စင်နီစိန်းသတင်းပေးဖို့ထားတာကိုဒေါက်ခင်းစိုးဝင်းကပြောပြမှာပါ။
မေရိကန်နိုင်ငံရဲ့ဝန်ကြီးအစ်စ် Rex Tillerson ကဝါရှင်တန်မြို့တော်မှာအင်ရှင်အဖြစ်လက်ခံကျင်းပမယ့်ဒီနီလာကန်ကနီး IS အကြမ်းဖက်အဖွဲ့ချေမှုန်းရေးနဲ့အီရတ်နဲ့ဆီးရီးယားနိုင်ငံအပါအဝင်အဲ့ဒီဒေသအတွင်းဘလို့တည်ငြိမ်အောင်လုပ်ကြမလဲဆိုတာကိုအာရုံစိုက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းအဖွဲ့အနေနဲ့ IS အကြမ်းဖက်အဖွဲ့ချေမှုန်းရေးမှာတိုးတက်မှုအထက်အလျောက်ရှိခဲ့ပေမဲ့လို့လုပ်စရာတွေအများကြီးကျန်နေသေးတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူမတ်ထိုနာကပြောပါတယ်။
First of all, it's an opportunity in the new administration.
ပထမဆုံးအနေနဲ့ပြောရရင်အစိုးရအနေနဲ့ကျွန်တော်တို့အခုဘယ်လိုအခြေအနေမှာရှိနေသလဲ၊ရှေ့ဆက်ပြီးဘာတွေလုပ်ဖို့ဆန္ဒရှိသလဲဆိုတာကိုဆန်းစစ်ဖို့အခွင့်အလမ်းတရားဖြစ်ပါတယ်။နိုင်ငံရဲ့ဝန်ကြီးပြောမယ့်အဓိကအကြောင်းအရာတွေကိုကျွန်တော်ကြိုတင်ပြီးမပြောလိုပါဘူး။ဒါပေမဲ့ ISIS အကြမ်းဖက်အဖွဲ့ကိုဘယ်လိုခြေမုံရမလဲဆိုတာကိုအကြံဉာဏ်သစ်တွေ၊ချင်းကပ်ပုံအသစ်တွေနဲ့နီလန်းသစ်တွေကိုသူပြောပြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။
Brookings သတင်းဌာနဌာနက Michael O'Han လုံကတော့ဒီမဟာဗျူဟာမြောက်တဲ့ဆွေးနွေးပွဲတွေကနေဝင်ကြီးတယ်လက်ဆင်ကို American မဟာမိတ်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဖို့အခွင့်ကောင်းတွေပေးမှာဖြစ်တယ်လို့ပြောပါတယ်
။ If there are any fresh policy ideas
တကယ်လို့မူဝါဒပိုင်းအတွက်အကြံဉာဏ်အစ်တွေပေးနိုင်ကြရင်တော့အလုံးအတွက်ပိုကောင်းတာပေါ့ဗျာ။ဒါပေမဲ့မဖြစ်မနေအကြံအစ်တွေပေးဖို့မဟုတ်ရင်တော့ဒီပထမကြိမ်တွေ့ဆုံပွဲမှာတော့အလုံးတယောက်နဲ့တယောက်တိအောင်လုပ်ဖို့လိုပါတယ်။ Rex Tillerson နဲ့ Donald Trump တို့ဟာလည်းနိုင်ငံတိုင်းမူဝါဒဒါမှမဟုတ်မျိုးသားလုံခြုံရေးအတိုင်းအဝိုင်းကိုတိတ်ကြဲကြဲပြန့်ပြန့်ရင်းနှီးကြသေးတာမဟုတ်ဘူးလေ။
မြန်မာမဟာမိတ်တွေကြားဘဝင်မကြစရာပြဿနာတွေအများကြီးဆွေးနွေးကြဖို့ရှိတယ်လို့အိုဟန်လုံကသုံးသပ်ပါတယ်
။ If they're Turkey, they've got millions of refugees on their soil.
တကယ်လို့တူရကီပါလာရင်မပြီးဆုံးနိုင်တဲ့ Syria စစ်ပွဲကြောင့်သူတို့မြေပေါ်မှာတန်းနဲ့ချီတဲ့ဒုက္ခတွေကိုလက်ခံထားရတာပြောရပါလိမ့်မယ်။နောက်ဥရောပနိုင်ငံတွေကလည်းသူတို့စီကထွက်သွားပြီး IS အကြမ်းဖက်အဖွဲ့ဝင်ဖြစ်သွားသူတွေကိုပြန်လာမှစိတ်ပူနေကြဆဲဖြစ်ပါတယ်။အထူးသဖြင့် IS စစ်ပွဲတွေတိုက်ပြီးပြန်လာမဲ့သူတွေကအကြမ်းဖက်လှုံ့ဆော်မှုတွေကိုလုပ်ဖို့ကြိုးပမ်းကြမှာကိုစိုးရိမ်နေတာပါဒီ IS အကြမ်းဖက်အဖွဲ့ခြေမုံတဲ့စီယုံကြီးဟာလမ်းခုလက်အစ်စ်မှာပဲရှိနေသေးတဲ့အတွက်ဘယ်သူမှဝမ်းမတာနိုင်ကြပါဘူးဗျာ
သမ္မတ Donald Trump ကသမ္မတ Obama ဟာ IS အကြမ်းဖက်အဖွဲ့ခြေမုံကြီးမှာအားပြော်လွန်းတယ်လို့ဝေဖန်နေတဲ့အတွက်အခုသူ့အစိုးရအသစ်အနေနဲ့ရကာမှာအခြေစိုက်တဲ့ IS အကြမ်းဖက်အဖွဲ့အပေါ်ဘလို့နီလန်အစ်စ်တွေနဲ့ကင်တွယ်သွားမလဲဆိုတာကိုနိုင်ငံရေးအကဲခတ်တွေကစောင့်ကြည့်နေကြကြောင်းပါရှင်
။ဒေါခင်စိုးဝင်းတင်ပြတော်တော်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Jero ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြောင်လွင်ဦးကပြောပြပေးပါဦး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရထားခံထားတဲ့ပြည်သူ့အုပ်ယူခံတရားသူကြီးနီကောဆက်ကိုတာဝန်ပေးခံဖို့ထပ်တော်မှာဒီကနေ့ဖြစ်ကြမ်းတာမှာသဘောထားကြီးကြီးကွဲလွန်နေတဲ့ထပ်တော်ကော်မတီရဲ့မိန့်ခွန်းတွေကိုရင်ဆိုင်ဖို့ရှိနေပါတယ်။ထပ်တော်တရားရေးကော်မတီရှိမောက်ဒင်းလာနေကကြမ်းတာပွဲစတင်ရမှာတော့ Republican ကိုယ်စားလှယ်ကတရားသူကြီးကောဆက်ရှင်တရားရေးဆိုင်ရာ Conservative တွေးခေါ်ရီပေါ်ချီချီပြောဆိုခဲ့ပေမဲ့အတက်ကန် Democratic ကတော့နိုင်ငံတော်တရားရုံးချုပ်မှာ Corporation လုပ်ငန်းကြီးကြီးရဘကိုရင်းနဲ့တရားသူကြီးပို့ပြီးအားကောင်းလာမှစိုးရိမ်တဲ့သဘောထားတွေပြောဆိုခဲ့ကြတာပါ။ယူအန်နိုင်ငံဘက်ကမြို့တော်နေအသေးခံကားပုံးခွဲမှုတစ်ခုကြောင့်အနည်းဆုံးလူပေါင်း23ဦးသေဆုံးပြီးနောက်ထပ်45ယောက်ဒဏ်ရာရရှိခဲ့ကြောင်းယူအန်တာဝန်ရှိသူတွေကပြောပါရတယ်။ဘက်ကမြို့တော်ရဲ့စီးပွားရေးချက်ချနေရာမှာမနစ်ညပိုင်းကဖြစ်ခဲ့တဲ့ကားပုံးခွဲတိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်းအဲဆစ်စုကြောင့်ဖွဲ့ကကြေညာခဲ့ပါရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟေရာအယ်ဘာရီယိုနိုအိမ်ပြီးတော့မှတင်းတာနေကပထမဆုံးအချိန်လူချင်းတွေ့ဆုံအောင်မှာ IS စစ်သွေးကြွားပြီးပေါ်နိုင်ငံပူးတွဲဆက်ဆင်နေရတယ်ကိုချီချူးစကားပြောကြားသွားပါတယ်။အဲဆွေရောက်ဖွဲ့ဟာအနေအချင်းမတဲ့ရန်သူဖြစ်ပေမဲ့လည်းအနိုင်ယူချိန်မုန်းနိုင်နေမယ်လို့ယုံကြည်တဲ့အကြောင်းတွေ့ဆုံမှုပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့မကြာခင်ကအာရှခီးစဉ်ပေါ်မြောက်ကိုရီးယားကပြစ်တင်ဝေဖန်လိုက်ပြီးပိတ်ဆို့တံခတ်မှုတွေလုံဆောင်လာရင်ကြာဆုံးစေရမယ်ဆိုပြီးဒီကနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်
။တရင်ချင်းချောက်ကိုကောင်လွင်ကပြောပြပေးသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကမကင်ဖြူတွဲဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Xiao Gang Chang ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချင်းည9:20အထိလိုင်းဒိုမီတာ24 kHz 11.33 MHz လိုင်းဒိုမီတာ25 kHz 11.69 MHz လိုင်းဒိုမီတာ57 kHz 58ငါးနဲ့လိုင်းလာမီတာတရား90 kHz 1500ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.